ဒေါ်နယ်ထရမ့်ဟာတောက်ချာနေမှာကျန်းသစ္စာချင်းဆိုပြီးတာနဲ့အမေရိကန်ပြည်တော်စုရဲ့စစ်သေးနာပဋိချုပ်အနေနဲ့ပရမဆုံးနိုင်ငံတော်ကိုမိန့်ခွန်းပြောကြမှာဖြစ်ပါတယ်။ထုံနှန်းဆင်လာရမစ္စတာထရမ့်ကလွှတ်တော်ပြင်ပဆင်းနစ်မော်ကနေဝါရှင်တန်ဒီစီမြို့တော်ရဲ့ပြည်သူရင်းပြင်တစ်လျှောက်စုဝေးနေကြတဲ့ကြီးမားတဲ့ပရိသတ်ကြီးကိုမိန့်ခွန်းပြောအောင်မှာဖြစ်ပါတယ်။သမရတဲ့ထရမ့်ရဲ့မိန့်ခွန်းဘလောက်ရှိနိုင်လဲဆိုတာမသိကြသေးပေမဲ့ကြိုးပြီးထွက်လာတဲ့သတင်းတွေအရမိနစ်20လောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ထရမ့်ပြောခွင့်ရရှောင်းစပန်ဆာကတော့သမရတဲ့ကသူ့မိန့်ခွန်းကိုတိဖြတ်ဖြစ်ဆက်တော်တွေလုပ်နေတယ်လို့ဒီမိန့်ခွန်းဟာထရမ့်ရဲ့တိုင်းပြည်အတွက်အမြင်နဲ့ပတ်သက်ပြီးတိတ်ကိုထူးခြားပြီးရိုးသားတဲ့မိန့်ခွန်းတစ်ရက်ဖြစ်မယ်လို့ပြောပါတယ်။ဒီမိန့်ခွန်းမှာနိုင်ငံပြဿနာတွေအကြောင်းနည်းနည်းပဲပါမှာဖြစ်ပြီးအစိုးရတည်းရဲ့အခန်းကဏ္ဍနဲ့နိုင်ငံသားတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးသူ့ရဲ့အမြင်နဲ့တွေးခေါ်ပိုင်းကိုပဲအများဆုံးပြောဖို့ရှိတယ်လို့ဆိုပါတယ်။ဒီထက်မှာအမေရိကန်တစ်ယောက်ဖြစ်လာဖို့ဆိုတဲ့အဓိပ္ပာယ်နဲ့ပတ်သက်ပြီးပါမှာဖြစ်တယ်လို့အမေရိကန်လည်းလက်တန်းစားတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုပြောဖို့ရှိတယ်လို့ဆိုပါတယ်။သူသမရဖြစ်နေဘယ်လိုပုံစံနဲ့အုပ်ချုပ်မလဲဆိုတာခြေရာကောက်ကြတဲ့တင်းထောက်တွေအတွက်သူ့မိန့်ခွန်းမိတ်တူကိုကြိုးပြီးပေးဖို့ရှိမရှိတော့မသိရသေးပါဘူး။အရင်သမရတွေရဲ့ကျန်းသစ္စာချင်းစုပ်ဝဲမိန့်ခွန်းတွေဟာအချင်းကြမ်းမြင့်ချိန်မတူပါဘူး။အမေရိကန်တမိုင်းမှာအတော်ဆုံးပြောသွားသူကဂျော့ဂျ်ဝါရှင်တန်ဖြစ်ပြီးသူ့ရဲ့1993ခုဒုတိယကျင်းပြန်အရွေးခံခြင်းကမိန့်ခွန်းဟာစာလုံး133လုံးပဲရှိပါတယ်။အရှိဆုံးမိန့်ခွန်းကတော့1847မှာကျန်းသစ္စာချင်းဆိုတဲ့ William Henry Harrison ဖြစ်ပြီးစာလုံးပေါင်း 8,495 လုံးပါပါတယ်။နှစ်မုံတိုင်းတိုက်နေတဲ့အေးလုံးနဲ့ရာသီမှာမိန့်ခွန်းပြောခဲ့တဲ့သမရဟာတလှချမှာပဲအဆုတ်အေးနေပြီးကွယ်လွန်ခဲ့တာပါ။